ကမန်အမျိုးသားပါတီအားကောင်းဆောင်တွေရခိုင်ပြည်နယ်ကိုသွားပြီးတော့ဒီအစိုးရအဖွဲ့အစည်းတာဝန်ရှိသူတွေနဲ့တွေ့ဆုံနေရဆိုပြီးတော့ကြားရပါတယ်အငယ်ဘသူတွေနဲ့များတွေ့ဆုံသွားဖို့များရှိမလဲလို့ပါရှင
်ရခိုင်ပြည်နယ်ဝန်ကြီးချုပ်ပေါ့နော်ဦးညီကူနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်ပထမအဆင့်အနေနဲ့တော့ခါဒီရခိုင်ပြည်နယ်နယ်လုံးဝန်ကြီးရဲ့နောက်ဒီလာဝကပြည်နယ်မှုရဲ့ပေါ့လောလောဆယ်တော့ဒီနေ့ကျွန်တော်တို့နေ့လယ်12နာရီကနေပြီးတော့ကျွန်တော်တို့နဲ့တွေ့ဆုံဆွေးနွေးဖြစ်ပါတယ်
ဝန်ကြီးချုပ်ဦးညီကူနဲ့ရောဘယ်တော့လောက်တွေ့သွားဖို့ရှိမလဲ
ဒီနေ့ကပြည်ထောင်စုဝန်ကြီးလည်းလာဖို့ရှိနေတဲ့အခါဒီကြားထဲမှာတော့ကျွန်တော်တို့စောင့်ပြီးတော့မှတွေ့ဆုံဆွေးနွေးသွားဖို့စီစဉ်ထားပါတယ
်။နယ်လုံးဝန်ကြီးဗိုလ်မှူးကြီးထိန်လင်းနဲ့တွေ့ရခါမျိုးမှာရောအငယ်တို့ဒီနေ့ဘာတွေများဆွေးနွေးပြကြလဲရှင်
။2012ဒီရခိုင်ပြည်နယ်မှာရခိုင်ဘင်္ဂလီပေါ့နော်ဒီပဋိပက္ခပြင်ဆင်တဲ့စိတ်ဆက်လေးတွေပေါ့လေဖြစ်ပေါ်လာတဲ့အခါကမ္ဘာတိုင်းဒေသတွေနေထိုင်တဲ့စစ်တွေကြောက်ရွံ့ရံပြဲတန်လွဲပေါ့လေအဲ့ဒီမြို့နယ်တွေမှာပါနေအိမ်တိုက်တာဆောက်ဦးတွေနောက်ဘာသာရေးဆောက်ဦးတွေအကုန်လုံးပျက်စီးပြီးတော့မှဒုက္ခတွေဘဝရောက်ခဲ့တယ်ပညာရေးကျန်းမာရေးစီးပွားရေးလူမှုရေးပေါ့နောက်ဆက်တွဲကြုံလာရတဲ့အခက်အခဲတွေ NLD ဆိုတာဖြစ်လာပြီးတဲ့နောက်မှာတော့ဥပဒေနဲ့ညီဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်ကိုအခုရောက်ရှိလာပြီးတော့မှကျွန်တော်တို့ဒီကမန်တိုင်းရင်းသားတွေရဲ့ဆုံးရှုံးနေတဲ့အခွင့်အရေးတွေကိုနော်အစိုးရမှာတာဝန်ရှိတယ်တာဝန်ယူတာဝန်ခံပြီးမှကျွန်တော်ဆောင်ရွက်သွားဖို့အတွက်ဒီအခုရခိုင်ပြည်နယ်မှာရောက်နေရခြင်းဖြစ်ပါ
ဒီနယ်လုံးဝန်ကြီးပုံမှုကြီးထိန်လင်းရရောဟိုအငယ်တို့ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့သူဆောင်ရွက်ပေးနိုင်တဲ့အခြေအနေတွေကိုဘာများပြောတာများရှိလဲရှင
်နယ်လုံးဝန်ကြီးနဲ့တွေ့တဲ့အခါကျန်တဲ့ထူထောင်ရေးကိစ္စကိုတင်ပြတဲ့အခါကျန်တဲ့ထူထောင်ရေးအတိုင်းအတာအနေနဲ့ကဒီပြည်ထောင်စုအစိုးရကိုတင်ပြတာဒီပို့ပြီးတော့ခိုင်မာမှုရှိပါတယ်ဆိုပြီးတော့ကျွန်တော်အဲ့လိုလေးတော့နားလည်သဘောပေါက်မိပါ
တယ်အငယ်ဒီအနေအထားတွေရပါတော့ဒီကမန်တိုင်းသားတွေရဲ့အိမ်နောက်စုဘဏ္ဍစုလောက်ပေါ့နော်ဒီလိုပရိပခတွေအကြောင်းပျက်စီးသွားတာမျိုးရှိလဲဒီလိုအင်ဂျင်တွေဘာတွေပြန်ဆောက်ပေးမဆိုရောဘလောက်လောက်လိုအပ်နေတယ်ဆိုတာမျိုးအငယ်တို့ပါတီအနေနဲ့စည်းကောက်ထားတာတွေဘာတွေရောရှိမလားရှင
်အနည်းဆုံးဆုံးတော့ရှိပါတယ်ကျွန်တော်တို့ရမ်းပြဲမှာဆိုရင်အင်ချီ100ကျော်လောက်ရှိပါကြောက်ဖြူမှာတချို့အိမ်တွေကမပြင်းရှုပ်ဖြစ်စီခံရတဲ့မှာတော့မပါပါဘူးအဲဆိုတော့လည်းပဲဒီတောင်းကြောင်းကြောင်းဟိုကင့်တွေတဲ့ရောက်သွားကြတယ်ပေါ့နော်မြေပုံမှာတော့15အိမ်လောက်ပဲရှိပါတယ်စစ်တွေမှာတော့ခါအင်ချီ100ကျော်လောက်အမီရှုပ်ဖြစ်စီခံရတဲ့အထက်မှာပါတော့ပါတယ
်အငယ်တဆက်ထဲပါပဲရှင်ဒီနေ့ပေါ့နော်အငယ်တို့ဒီရခိုင်ပြည်နယ်ကလာဝကမှုနဲ့တွေ့တဲ့အခါမျိုးမှာအငယ်တို့ကမန်တိုင်းသားတွေပေါ့နော်လွတ်လပ်စွာသွားလာခွင့်ရရည်အတွက်လည်းတင်ပြရဲဆိုပြီးတော့ကြားပါတယ်ဟိုအငယ်တို့အနေနဲ့ဘလို့ကန့်သက်ချုပ်ချက်ခံရမှုတွေများရှိနေတာမျိုးကြောင့်လဲရှင
်ဒီနယ်ထဲမှာကိုကတမျိုးနယ်ကတမျိုးနယ်ကိုလာဝကစာမှတ်ပုံတင်ပေးထားပေမဲ့သွားရည်လာခွင့်မရှိဘူးဒီမဆိုပိုးဆိုးတယ်တမန်လူမျိုးကြီးတက်ဆိုင်ရာလာဝကဝန်ကြီးဌာနမှာတက်ဆိုင်ရာပြည်နယ်အစိုးရကိုခွင့်ပြုချက်တင်ပြီးမှကျွန်တော်တို့ကအကန့်အသတ်နဲ့ကျွန်တော်သွားခဲ့ရတာဝန်ရသွားမယ်ကိစ္စတွေမှာတောင်မှတက်ဆိုင်ရာလာဝကဝန်ကြီးဌာနရဲ့အကန့်အသတ်ပေါ့နော်55ရက်55ရက်အတွင်းမှာပြီးအောင်လို့ပြီးပြန်လာကျွန်တော်တို့အဲ့လောက်ထိကိုဒုက္ခအခုထိတော့မလွတ်သေးဘူးလို့ပြောရမှာပေါ့လေအခုတော့သွားရည်လာခွင့်ကိုပြည်နယ်အစိုးရလည်းပြောတယ်ပြည်ထောင်စုဝန်ကြီးကလည်းပြောတယ်ဆိုတော့ဒီကိစ္စတခုတော့ဒါဥပဒေထဲကိုဝင်လာပြီလို့ကျွန်တော်တို့ယူဆလို့ရပြီခိုင်ပြည်နယ်မှာရှိတဲ့လာဝကပြည်နယ်မှုနဲ့ကျွန်တော်တို့ကြုံနေရတဲ့အခက်အခဲကိုတင်ပြပြီးတော့မှအခုသွားရည်လာခွင့်နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေဖြစ်တဲ့အတွက်လွတ်လွတ်လပ်လပ်သွားပါဘာမှဘယ်သူမှကန့်သတ်ရှုတ်ရှယ်မှုမရှိတဲ့အခြေအနေကိုလည်းကျွန်တော်အကုန်လုံးကိုမြို့နယ်တိုင်းကိုပြောဆိုထားပြီးဖြစ်ပါတယ်အဲကြောင့်ကျွန်တော်တို့အနေနဲ့လွတ်လပ်သွားပါဆိုတဲ့ message ပို့တော့ကျွန်တော်တို့ဒီနေ့ရလာတယ်ပေါ့နော်
အခုလို့အချိန်ပေးပြီးဖြည့်ပေးရတော့ RF ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျ